အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကအစိုးရဝန်ကြီးဌာနစီးကျင်းပရှိတဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။မနေ့ပြန်မတ်လ18ရက်နေ့မှာအစိုးရဝန်ကြီးဌာနစီရင်ကိုတင်ညာဖို့ရှိပြီးတော့အရင်ကထက်ဝန်ကြီးဌာနတွေကိုရှော့ချသွားဖို့ရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောဆိုလိုက်ပါတယ်။လာမယ့်တည်င်းပါတဲ့အတွင်းအစိုးရအဖွဲ့အစည်းစီရင်တွေကိုလည်းထုတ်ပြန်သွားဖို့ရှိတယ်လို့လည်း NLD ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ပြည်စုံကိုတော့ကိုအောင်အောင်ကတင်ပြထားပါတယ်ရှင်။
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနိုင်ငံတော်သမ္မတနဲ့အဓိသမ္မတတွေကိုမတ်လ13ရက်နေ့နဲ့14ရက်နေ့တွေမှာရွေးချယ်ခဲ့ပြီးနောက်အစိုးရအဖွဲ့နောက်ဒီအဖွဲ့မှာပါဝင်မဲ့သူစင်းကိုကြီးညာဖို့ရှိတယ်လို့ NLD ပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ကအခုလိုပြောပါတယ
်ကျွန်တော်လက်ပြန်ကဒီဘောဝန်ကြီးဌာနတစ်ခုရှိမယ်ဝန်ကြီးရေအတွက်ဥယျာဉ်ဘလောက်ရှိမယ်ဆိုတာတော့လွတ်တော်မှာတင်ဆွေးနွေးပါလိမ့်မယ်ဟုတ်ကဲ့မယ်လက်ငယ်ကြတော့ကြီးညာမှာပါ
နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြောက်ခံထားသူကနေတင်ပြလာတဲ့ပြည်ထောင်စုအစိုးရဝန်ကြီးဌာနအရေးအတွက်နဲ့ပြည်ထောင်စုဝန်ကြီးဥယျာဉ်ကိုပြည်ထောင်စုလွတ်တော်နာရီကကမနေ့ဖက်မှာလွတ်တော်ကိုတင်ပြအတည်ပြုမှာပါဒါအပြင်လာမယ့်သတင်းပတ်အတွင်းမှာအစိုးရအဖွဲ့ဝန်ကြီးစင်းတွေကိုကြီးညာသွားဖို့ရှိနေပြီးတော့ဝန်ကြီးဌာနတချို့ကိုပေါင်းစည်းသွားမယ်လို့လည်းဒေါက်တာဇော်မြင့်မောင်ကပြောပါတယ်
24 25လောက်ပဲဆက်နိုင်ပါလိမ့်မယ်နောက်တစ်ပတ်ပြန်မှာပေါ့ဗျာပေါင်းလို့ရတယ်ဆက်မှု1တို့ဆက်မှု2တို့ရှိနေတာဟုတ်ကဲ့အဲ့ဒါတွေပေါင်းလို့ရတာတွေပေါင်းမှာပေါ့ဗျာနော်ဥပမာလျှက်စင်းနဲ့ဆွမ်းရင်ပေါင်းလို့ရတယ်အရင်တော့လည်းဒီလိုပဲရှိခဲ့တာဟုတ်အဲ့လိုပေါင်းလို့ရတဲ့ဝန်ကြီးဌာနတွေပေါင်းမှာပေါ့ရည်ရွယ်ချက်ကတော့ပါလဲဆိုတော့အစိုးရရဲ့အသုံးစရိတ်ကိုရှော့ချခြင်းနဲ့ပြင်ရတဲ့အစိုးရ small government ပေါ့ဗျာအဲ့တော့ small government ဆိုတော့ government spending နဲ့ရှော့ချသွားမှာပေါ့အဓိကကတော့ကျွန်တော်တို့ဟို deficit budget ဖြစ်နေတဲ့ပေါ့ government spending ကိုရှော့ချခြင်းပါဒီရည်ရွယ်ချက်နဲ့ကိုရှော့တာပေါ့
အခုလိုဝန်ကြီးဌာနတွေကိုတက်နိုင်သမျှစူးစီးပြီးအရေးအတွက်ရှော့ချလိုက်တာဟာရေရှည်လာလာကောင်းပေမဲ့တတိနဲ့ချင်းကက်ဆောင်ရွက်ဖို့လိုတယ်လို့နိုင်ငံရေးလှလသုံးသက်သူဒေါက်တာခင်မောင်ညိုကပြောပါတယ
်။အဲဒီကတော့သူရှော့ချတော့ကောင်းတယ်ပေါ့။အဲ့မဲ့ဆိုရင်ချက်ချင်းလုပ်ရရင်နည်းနည်းလေးခက်မယ်ထင်တယ်။အဲ့ဆိုရင်ဟို system upset ဖြစ်ဝင်တယ်ရုပ်ဒီလိုရခက်တော့အဲ့ဒါကိုဖြည်းဖြည်းချင်းရှော့ချမယ်ကောင်းတယ်။6လတန်းတစ်နှစ်တန်းတစ်ခုရှော့ချမယ်ကောင်းတယ်။ဟိုလုံနိုင်တဲ့လူကတော့ကောင်းတယ်ပေါ့။တချို့ပြင်းပြင်းရှိအများကြီးကတော့သူတို့ပြညာလောက်ပဲသူတို့တတ်တယ်လေဒီဆက်ကိုသိကျွမ်းကျင်ရောကျွမ်းကျင်ရောနိုင်ငံကြီးကနိုင်ငံကြီးကနည်းနည်းလေးတကယ်တည်းအပြည့်စနားလဲတဲ့ဒီဖြစ်တော့ပုံကောင်းတယ်ပေါ့နော
်လွန်ခဲ့တဲ့နှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံအုပ်ချုပ်ရေးရန်နေရာစနစ်မှာယိုယင်းမှုတွေရှိခဲ့တာကြောင့်လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခြေအနေတွေပြန်လည်တက်မက်လာအောင်စနစ်တကျနဲ့လှုပ်ဆောင်သွားဖို့လိုတယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုထောက်ပြပါရတယ
်အဲဒီဥစ္စာကဟိုကျွန်တော်ကတော့လို့ပေါ့နော်ခန့်မဲ့ဝင်ကြီးတွေရဲ့အဲပြီးတော့မှနောက်ဒီလူတွေရဲ့အရေးချင်းတွေရဲ့အဲပြီးတော့မှနောက်အနေရီကချမှတ်မဲ့မူဝါဒပေါ့နော်မူဝါဒကလည်းအရေးကြီးတယ်အမူဝါဒကဥမာခုနကသိချစေတာအာဂရိလိုက်ချမှုပါညာပေါ့နော်အာဂရိလိုက်ချမှုဟိုသိချတွေကိုကင်တွယ်လဲစီမှာလဲဟိုနည်းနည်းစနစ်ကြဖို့လဲလိုတယ်မလို့ဖို့လဲလိုတယ်ညင်သာဖို့လဲလိုတယ်အဲဒါမျိုးပေါ့နော်အများကြီးသူတို့ policy ကောင်းကောင်းနဲ့ချလိမ့်မယ်အဲ့ဒီပုံမှာမူတည်ပြီးတော့မှဟိုပြောလို့ရမှာပါတကယ်အနေရီကတာဝန်ယူလိုက်လို့ကျွန်တော်ဒီမှာဟိုရုပ်ချီးပြောင်းလဲသွားတယ်ပါညာဒီလိုကတော့လည်းမဖြစ်နိုင်သေးပါဘူးအဲ့ဒါနဲ့ဒီကြတာတခုကတော့ဒီ150ကျော်အတွင်းဒီတိုင်းပြည်ကိုဒီဒီအုပ်ချုပ်မင်းလုံးခဲ့တဲ့ဒီဆရာနာရှင်တွေစစ်ဘုတို့ဟောင်းတွေကြီးအများစုကဒီတိုင်းပြည်အကျိုးဆိုတာတစ်ခုကိုကျိုးစည်းဝါးတွေကဒီမှာအရန်ပုံများခဲ့တယ်လေအဲ့အဲ့ဒါနဲ့ဆိုင်တော့ဒီရဲ့ချက်တွေဥပဒေချက်တွေကတော့လောကကွာခြားသွားမယ်ဆိုတော့ဒီအရေးဖြစ်အခြေအနေအားလုံးထက်တော့ပါမှာတော့ဒါတော့ဒီကြောက်ပြောနိုင်ပါတယ်
ပြည်သူ့လွတ်တော်မှာမတ်လ13ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကနေဦးတင်ကျော်ကိုဒုသမရအဖြစ်ရွေးချယ်ခဲ့ပြီးပြည်အောင်စုလွတ်တော်သမရရွေးချယ်စီစီအဖွဲ့ကနေသမရလောင်းအဖြစ်မတ်လ14ရက်နေ့ကမဲခွဲအတည်ပြုပေးခဲ့တာဖြစ်ပါတယ်အနည်း90ကျော်တွင်မြမတမိုင်းမှာပထမဆုံးအယက်သားသမရအဖြစ်မှတ်တမ်းတင်ရမယ်အသက်90အရွယ်ဦးတင်ကျော်ဟာမကြာမီပေါ်ပေါက်လာမယ့်အစိုးရအဖွဲ့ကိုဦးဆောင်မှုပေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ